American ပြည်တော်စုမှာအသေးရွေးကောက်တင်မြှောက်ခံထားရတဲ့လွှတ်တော်ကိုယ်စားလှယ်တွေကြမ်းတက်စာချင်းဆိုကြပြီးတဲ့နောက်ကွန်ဂရက်လွှတ်တော်ရဲ့တည်တံ့အစ်စ်ကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့လည်းတိုးလာနေတဲ့ကြွေးမီကိစ္စ၊အငင်းပွားပွဲ၊တနက်ပိုင်းဆိုင်မှုထိန်းချုပ်ရေးဆိုင်ရာနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတွေလိုကိစ္စအဟောင်းတွေကိုပဲလာမဲ့တဲ့ရင်ပတ်တွေအတွင်းကွန်ဂရက်လွှတ်တော်အသစ်ဟာရင်ဆိုင်ဖြေရှင်းကြရအောင်ပါပါ။တည်တံ့ကုန်သွားတဲ့ကွန်ဂရက်လွှတ်တော်ဟာအခွန်ကောက်ခံရေးနဲ့အသုံးစိတ်ဆိုင်ရာကိစ္စတွေပေါ်တည်တံ့ကုန်ကန်ဒီနောက်ဆုံးရက်တွေအတွင်းအပြင်းထန်သဘောထားကွဲလွဲခဲ့ပြီးနောက်ဆုံးမှာအချမ်းသာဆုံးအမေရိကန်တွေအပေါ်အခွန်တိုးကောက်ဖို့သဘောတူပြီးတော့ပြည်လည်မှုရခဲ့တာပါအခု113ကြိမ်မြောက်ကွန်ဂရက်လွှတ်တော်အသစ်ဟာနိုင်ငံနေနဲ့ချေယူနိုင်တဲ့အကြေးပေါ်မှာသတ်မှတ်ချက်ဒေါ်လာ 16.4 ထရီလီယံကိုထပ်တိုးပေးဖို့ပြန်ပြီးဆွေးနွေးကြအောင်မှာဖြစ်ပါတယ်အဲ့ဒီချေယူနိုင်တဲ့အကြေးပေါ်မှာသတ်မှတ်ချက်ဟာဒီသတင်းပတ်အစောပိုင်းကပဲပြည့်သွားခဲ့တာပါဂျာတာပရီနေကကျန်းသက်စာချင်းစုပွဲတွေနဲ့အတူကွန်ဂရက်အစည်းအဝေးဖွင့်ပွဲအခမ်းအနားတွေရဲ့တစ်စီတစ်ပိုင်းဖြစ်အောက်လွှတ်တော်ရဲ့လက်ရှိဥက္ကဋ္ဌအိုဟိုင်းယိုပြည်နယ်အောက်လွှတ်တော်အမတ်ဂျွန်ပီနာကိုအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ထပ်ပြီးရွေးချယ်ခဲ့ကြပါတယ်အမေရိကန်ဥပဒေအရသူဟာဒုတိယသမ္မတဂျိုးဘိုက်ဒန်ပြီးရင်သမ္မတတာဝန်ကိုဆက်ခံထမ်းဆောင်နိုင်တဲ့ဒုတိယနေရာမှာရှိနေသူဖြစ်ပါတယ်